လာမယ့်နှစ်အနေငယ်တွင်အရှေ့ဥရောပမှာအီဝီလီယက်စေကားများကိုစတင်ထုတ်လုပ်သွားတော့မှာဖြစ်သောနှင့်ဒါဟာတိုယိုတာ၏ကိုပိုင်စက်ရုံမှပရမအူဆုံး EV ကားများထုတ်လုပ်မှုဖြစ်သောတိုယိုတာမော်တာကပြောကြားခဲ့တယ်လို့သိရပါဗျ။ဂျပန်ကားထုတ်လုပ်သူဖြစ်တဲ့တိုယိုတာဟာစက်သမရနိုင်ငံမှာလက်ရှိကိုပိုင်စက်ရုံများကိုတိုးကျဲ့သွားတော့မှာဖြစ်ရာ EV battery များကိုလည်းအစိုးရနေရာမှာထုတ်လုပ်သွားမှာဖြစ်သောနှင့်လက်ရှိမှာတော့နှစ်စဉ် hybrid ကားများအပါအဝင်ကားအစီးရေ2,200ခန့်ကိုထုတ်လုပ်လျက်ရှိပါတယ်။ Toyota အနေနဲ့အစိုးရစီမံကိန်းအတွက်အမေရိကန်ဒေါ်လာ1,800နီးပါးရင်းနှီးမြှုပ်နှံသွားဖို့စီစဉ်ထားပြီးအစိုးရစီမံကိန်းအတွက်ရှက်အစိုးရမှအမေရိကန်ဒေါ်လာ58တန်ခန့်အထိထုတ်ပေးသွားမှာဖြစ်ပါတယ်။ Toyota အနေနဲ့ဥရောပမှာ model အသင်းများအပါအဝင် EV model 14မျိုးကိုလာမယ့်နှစ်မှာထုတ်လုပ်ရန်စီစဉ်ထားပါတယ်။2024ခုနှစ်မှာမော်တော်ကားများရဲ့ဝယ်လိုအားကျဆင်းနေစေမှာဥရောပမှာလျှက်စစ်မော်တော်ကားများရောင်းရမှုဟာမြင့်တက်လာလျက်ရှိကြောင်းသိရှိရပါတယ်ရှင်။